အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါ။ထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ဝါပီနယ်ကိုအတိမတ်ပြုထောက်ခံပေးဖို့အတွက်ဝါတပ်ဖွဲ့ခေါင်းဆောင်ပေါ့ယူချန်းကနေစီဝေးတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။မြန်မာတပ်မတော်ကနေဖမ်းဆီးထားတဲ့သူတွေကိုရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ကြရတဲ့ဆိုတာနဲ့ကိုကန်တပ်ဖွဲ့သတင်းမထုတ်ပြန်ဖို့မြန်မာတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့ထုတ်ပြန်ချက်အပေါ်တိုင်းရင်းမီဒီယာတွေရဲ့အမြင်တွေကိုကြားကြားရမှာပါရှင်
ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်ဌာနချုပ်ပန်ဆန်းမြို့မှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့၁၂ဖွဲ့ရဲ့ထိပ်သီးခေါင်းဆောင်တွေ၅ရက်ကြာတွေ့ဆုံဆွေးနွေးပွဲမှာဝါတပ်ဖွဲ့ခေါင်းဆောင်ပေါ့ယူချန်းကဝါပြည်နယ်ကိုအတိမတ်ပြုထောက်ခံပေးဖို့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။မေလ၁ရက်နေ့ကနေ၆ရက်နေ့အထိတွေ့ဆုံပွဲပထမနေ့မှာခေါင်းဆောင်ဖြစ်သူပေါ့ယူချန်းကတောင်းဆိုလိုက်တာပါ။2008ဖွဲ့စည်းပုံအရအရှမ်းပြည်အရှေ့ပိုင်းဟိုပန်ခရိုင်အတွင်းသုံးမြို့နယ်မမန်းခရိုင်အတွင်းသုံးမြို့နယ်ကိုစုစည်းပြီးပြည်နယ်အဆင့်သတ်မှတ်ပေးဖို့နေပြည်တော်အစိုးရထံဝတ်တပ်ဖွဲ့ကနေတင်ပြတောင်းဆိုရင်ထောက်ခံတိမှတ်ပြုပေးဖို့ပန်ဆန်းရောက်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေရဲ့ကိုယ်စားလှယ်တွေထံဝခေါင်းဆောင်တွေကနေတောင်းဆိုတာဖြစ်ပါတယ်။လက်ရှိဝပြည်သွေးစည်းညီညွတ်ရေးတပ်မတော်ထိန်းချုပ်ထားတဲ့ဝဒေသဟာ18,000စတုရန်ကီလိုမီတာကျယ်ဝန်းပြီးရန်ကုန်တိုင်းဒေသကြီးထက်တစနီပါပိုကြီးပါတယ်
ရခိုင်တပ်မတော်နဲ့ဆက်ဆံမှုရှိတယ်ဆိုပြီးမြန်မာတပ်မတော်ကနေဖမ်းဆီးထားတဲ့လူတွေထဲက18ဦးကိုမေလ4ရက်နေ့ကရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရားရုံးမှာယုံထုတ်ခဲ့ပါတယ်။အခုယုံထုတ်လာသူတွေထဲမှာမင်းပြားရတိတောင်နဲ့ကြောက်ဖြူမြို့နယ်တွေဘက်ကဖမ်းဆီးခံထားရသူတွေဖြစ်ပြီးသူတို့ကိုစစ်ဆေးစရာရှိတဲ့အတွက်စစ်တပ်ကနေယမန်ယူဖို့ယုံထုတ်တာဖြစ်ပြီးရဲစခန်းမှာချုပ်နှောင်ထားတယ်လို့ကြောက်တော်မြို့နယ်ရဲစခန်းမှူးကအတည်ပြုပြောပါတယ်။ကြောက်တော်မြို့နယ်အတွင်းမဆလာနောက်ဆုံးပတ်ကမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်အကြားတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်တိုက်ပွဲဖြစ်ပွားရာဒေသအတွင်းကျေးရွာသားတွေကိုဖမ်းဆီးခဲ့ပါတယ်။တန်တရားနဲ့ဖမ်းဆီးခံရတဲ့ကျေးရွာသားတွေကိုမြန်မာတပ်မတော်ကနှိပ်စက်တာတွေရှိတဲ့အတွက်ဧပြီလ29ရက်နေ့မှာတန်တရားနဲ့ဖမ်းဆီးခံရသူတွေကိုဥပဒေနဲ့အညီသာစစ်ဆေးမေးမြန်းဖို့ရခိုင်အမျိုးသားပါတီကနေမြန်မာအာဏာပိုင်တွေကိုတောင်းဆိုခဲ့ပါတယ်။
ချင်းပြည်နယ်ထန်တလန်မြို့မှာဧပြီလ29ရက်နေ့ကနေ28ရက်အထိကျင်းပပြုလုပ်တဲ့ပထမအကြိမ်မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားဒုညီလာခံကနေမြန်မာနိုင်ငံလုံးဆိုင်ရာချင်းចောင်းသားတမကကိုဖက်စီလိုက်ပါတယ်မြန်မာနိုင်ငံဒေသအသီးသီးမှာចောင်းတက်နေရတဲ့ချင်းចောင်းသားတွေဟာရခင်ကထက်ချစ်ကြည်လေးစားမှုစီးလုံးညီညွတ်မှုပုံမှန်ခိုင်မာလာစေဖို့နဲ့ချင်းចောင်းသားများတွေရဲ့ပညာရေးလူမှုရေးအဆင့်တန်းအားမြင့်တင်ပြီးចောင်းသားထုရဲ့အခွင့်အရေးတွေအပြည့်အဝရရှိအောင်ဆောင်ရွက်သွားဖို့အတွက်အခုသမဂ္ဂကိုဖွဲ့စည်းလိုက်ကြတာဖြစ်တယ်လို့ចောင်းသားတွေရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ချင်းပြည်နယ်မှာယနေ့ချိန်ထိတက္ကသိုလ်မရှိသေးတဲ့အတွက်ကြောင့်ချင်းចောင်းသားတွေဟာပခုတ်ကူစစ်တွေမုံရွာရန်ကုန်မန္တလေးမကွေးကလေးရတဲ့တက္ကသိုလ်တွေမှာသာသွားရောက်တက်ကြရပါတယ်
။မွန်ပြည်နယ်ရေးမြုံနယ်အန်တင်ကျေးရွာမှာတော့အန်တင်ကြောက်မီတွေဆက်ယုံစီမံကိန်းရုပ်သိမ်းရက်အတွက်ဒေသခံ 6,000 ကျော်ကနေစံထဖော်ထုတ်ပွဲတရက်ကိုကျင်းပခဲ့ပါတယ်။ဆက်ယုံစီမံကိန်းဟာဒေသခံတွေကနေလိုလားမှုမရှိတယ်လို့ပေးထွက်ဆိုးကျိုးတွေရှိနိုင်တာကြောင့်စီမံကိန်းကိုဖျက်သိမ်းဖို့တောင်းဆိုတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုဒတင်းလွှာမှာဆက်လက်နားဆင်ရမှာပါ။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကော့နွယ်ကျေးရွာအုပ်စုကလယ်တချို့တွေကိုအစိုးရဘတ်ဂျက်နဲ့ဆက်မှုလေယာဉ်မြေအဖြစ်နဲ့ထွန်းရက်ထားပြီးပြန်လည်နေရာချပေးတဲ့အခါမှာကိုပိုင်လယ်မြေတွေလွှဲမစွာပြန်ရရှိတဲ့အတွက်လက်မခံနိုင်ဘူးလို့လယ်သမားတွေကပြောပါတယ်ဆက်မှုလေယာဉ်မြေစနစ်နဲ့လယ်မြေပေါ်ဖို့အတွက်ကိုကရင်ပြည်နယ်လယ်ယာစိုက်ပျိုးရေးဌာနကပြီးခဲ့တဲ့နိုဝင်ဘာလကစတင်ပြီးဒေသခံ33ဦးရဲ့လယ်မြေဧကပေါင်း180ကိုထွန်းရက်ထားခဲ့တာပါအစိုးရမှလယ်တွေကိုအပြောင်းထွန်းရက်ထိုးထားပြီးအခုပြန်လည်ပေးတဲ့အခါမှာ လဲအရွှေ့အပြောင်းပြန်ရတဲ့အတွက်လဲသမားဘက်ကအရှုံးပေါ်လို့လက်မခံနိုင်ကြတာဖြစ်တယ်လို့ကမိုင်ကုန်းရွာကလဲပိုင်ရှင်စောအောင်မဲကျင်ကပြောပါတယ်ကော့ဂရိတ်မြို့နယ်ကရင်အမျိုးသားအစည်းအရုံး KNU အနေနဲ့ကတော့လေသမားတွေရဲ့လေမြင့်အမှန်ကိုပြန်တိုင်းမှာဖြစ်ပြီး KNU မြေဂရမ်ပါထုတ်ပေးမှာဖြစ်လို့အစိုးရမြေတိုင်းနဲ့ပြန်ညှိနှိုင်းပေးမယ်လို့လေမြင့်ဌာနမူမန်တူလောက်ကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတကာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်တဲ့မေလ3ရက်နေ့မှာမြန်မာတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကနေမီဒီယာတွေမှာကိုကန့်တက်ဖွဲ့သတင်းမထုတ်ဖို့အတွက်တတိပေးလိုက်ပြီးထုတ်ပြန်ရင်အရေးယူမယ်လို့စာနယ်ဇင်းကောင်စီကအကြောင်းကြားခဲ့ပါတယ်။တက်မတော်ကလည်းအခုလိုသတင်းထိမ့်ချုပ်တဲ့လုပ်ရက်ပေါ်တိုင်းရင်းသားသတင်းမီဒီယာတွေကနေဘလို့အမြင်ရှိပါသလဲဆိုတာကိုဆိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
တမ်တော်အနေနဲ့အခုလိုမီဒီယာထိန်းချုပ်မှုလုပ်ရက်ဟာသတင်းမီဒီယာလောကအတွက်အလားအလာမကောင်းဘူးလို့နိုင်ငံတကာမြန်မာသတင်း PNI ရဲ့ဒါရိုက်တာလည်းဖြစ်လူလတ်တော်မှုသတင်းအေဂျင်စီအက်ဒီတာချုပ်လည်းဖြစ်တဲ့နိုင်ငံစော့မွန်ကအခုလိုပြောပါတယ်
တမ်တော်ဘက်ကသတင်းတွေလုကလာကူမျိုးလူလတ်မှုကိုဖိတ်ပြနေဆိုတာတော့ဒါကျွန်တော်တို့သတင်းမီဒီယာလောကအတွက်တော်တော်မကောင်းဘူးပေါ့ဒီကနေ့ကျတော့ဒီလူကားတွေမဲ့ဖြစ်တဲ့တခြားတော့ဒီဆိုင်နာကိစ္စပြည်ပခတွေမဲ့ဖြစ်ကျွန်တော်တို့မှာသတင်းမီဒီယာတွေနဲ့ဒါလှုပ်လှဆော်တင်ပြပိုင်ခွင့်ရှိတယ
်စစ်အောင်နိုင်ရဲ့အတွက်မီဒီယာတွေအပေါ်ထိန်းချုပ်တဲ့လုပ်ရဟန်လက်ရှိဖော်ဆောင်နေတဲ့ငင်းချမ်းရေးကိုအဟန့်ဒါဖြစ်စေနိုင်တဲ့လုပ်ရလို့ရှမ်းတန်းတော်စင်တည်င်းဌာနတီထောင်သူလည်းဖြစ်ပြီးထောင်စု Institute Director လည်းဖြစ်တဲ့ဦးခွန်ဆိုင်ကပြောပါတယ
်စစ်အောင်နိုင်ရေးလုပ်တယ်ဆိုလို့ရှိရင်လည်းကျွန်တော်ထင်တယ်ဒီဥစ္စာမအောင်နိုင်ဘူးပေါ့ဗျာနောက်တစ်ခါကငင်းချမ်းကြီးအတွက်ဆိုလဲငင်းချမ်းနဲ့ငင်းနဲ့လှုပ်အောင်မှာဖြစ်သွားတယ်။အင်းအားသုံးပြီးတော့မှလှုပ်တယ်ဆိုလို့ရှိရင်တမတော်ကဥဆောင်တဲ့လှုပ်နေတဲ့ငင်းချမ်းကြီးကိစ္စကိုတမတော်ကပြန်တော့မှဖြစ်စည်းသူလို့ဖြစ်နေတယ်လို့ကျွန်တော်မြင်ပါတယ်။
ရှမ်းပါတာနဲ့ထုတ်ဝေတဲ့ဆန်ပိုင်ကြနဲ့အက်ဒီတာချုပ်ဟင်းကာယန်ကတော့တမ်တော်တည်မှန်ပြန်ကြားရေးအဖွဲ့ကနေထုတ်ပြန်တဲ့အမိန့်ဟာတည်င်းမီဒီယာတွေကိုပေါင်ခတ်တဲ့တဘောလို့မြင်ပါတယ်
။ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့မှာကျမဒီလိုမျိုးအမိန့်ထုတ်တယ်ဆိုတာဟာတိုက်တိုက်ဆိုင်ဆိုင်လောက်တာလားဒါမှမဟုတ်အစီအစဉ်ရှိရှိလောက်တာလားဆိုတာစဉ်းစားစရာဖြစ်တယ်။တည်င်းသမားတွေကိုပေါင်ခတ်တဲ့နေသားမျိုးအခုခေတ်ကနမိတ်ကြတာလားလို့လည်းယူဆစရာဖြစ်တယ်
။ကိုကန်းတိုက်ပွဲနဲ့ပတ်သက်လို့ Facebook လူမှုရေးစာမျက်နှာကိုကိုကားပြီးတည်င်းထုတ်ပြန်ခဲ့တဲ့11တည်င်းစာကိုစစ်တပ်တည်င်းမှထုတ်ပြန်ရေးအဖွဲ့ကနေတတိပေးခဲ့ဖူးပြီးဖြစ်ပါတယ
်ဆက်ပြီးတော့မွန်ပြည်နယ်တောင်ပိုင်းရေမြို့နယ်အန်တင်ကျေးရွာမှာတည်ဆောက်ဖို့ရထားတဲ့ကြောက်မီသွေးသုံးထပ်အားပေးစက်ရုံစီမံကိန်းကိုရုပ်သိမ်းပေးဖို့မေလ5ရက်နေ့မှာလူထုအင်အား6000ကျော်ကနေကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီစီမံကိန်းကိုဒေသခံတွေကဘာကြောင့်ကန့်ကွက်နေပါသလဲဒီစီမံကိန်းဟာဒေသအတွက်ဘလို့ထိခိုက်မှုတွေရှိနေတယ်လဲဆိုတာကိုမြင်းရင်စနဲ့ရဲ့စူးစီးချက်ကိုနားဟုံကနေအခုလိုတင်ဆက်ထားပါတယ်
။ရေးမြုံနယ်ဒေသခံတွေအနေနဲ့ကြောက်မီးသွေးစက်ယုံရဲ့ကောင်းကျိုးဆိုးကျိုးအပေါ်နားလေသဘောပေါက်လာပြီးတော့စက်ယုံကိုအလိုမရှိဘူးဆိုတော့စန္ဒသဘောထားကိုထုတ်ဖော်လာတာဖြစ်တယ်လို့လဲရေးမြုံလူမှုအကျိုးဆောင်အဖွဲ့ရဲ့အတွင်းရင်းမှူးကိုအောင်နိုင်ဝင်းကအခုလိုပြောပါတယ်။ရင်းမြို့နယ်အန်တင်းကျေးရွာမှာကျင်းပတဲ့ဒီစံထဖော်ထုတ်ပွဲမှာလူထုအင်အားတထောင်ကျော်လောက်ကိုစည်ရင်ပေးတွင်းခဲ့ပြီးမဲ့တက်ဆိုင်ရာမြို့နယ်အာဏာပိုင်တွေကနေအင်အား6000ခန့်သာခွင့်ပြုခဲ့လို့ဒေသခံ6000ကျော်တက်ရောက်ခဲ့တယ်လို့ရေးလူမှုအကျိုးဆောင်အဖွဲ့အတွင်းရင်းမှူးကိုအောင်နိုင်ဝင်းကပြောပါတယ်ဒေသခံပြည်သူလူထုတွေကန့်ကွက်နေတဲ့ကြားမှာပဲဧပြီလ9ရက်နေ့ကရေးမြို့နယ်မှာဆောက်လုပ်မဲ့ကြောက်မီသွေးစက်ရုံစီမံကိန်းနဲ့ပတ်သက်ပြီးတော့တိုယိုထိုင်းကုမ္ပဏီနဲ့ပြည်ထောင်စုအဆင့်လက်စစ်စွမ်းအင်ဝန်ကြီးဌာနတို့ကအကောင့်ထည့်ဖော်ဖို့သဘောတူလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီလိုလုပ်လိုက်ချင်းဟာလူထုရဲ့သဘောထားစန္ဒကိုမလေးစားတာဖြစ်တယ်လို့မှုန်ပြင်းနယ်လွတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ်
လူလူရဲ့ဆန္ဒကိုမလေးစားဘဲနဲ့လုပ်တဲ့ကိစ္စလို့ဆိုကျွန်တော်မြင်တာပေါ့နောက်တစ်ခုကဒုံစည်းစနဲ့တိုက်ဆန်နေနိုင်ငံရဲ့အုပ်ချုပ်ပုံလူလူရဲ့စာလောက်အောင်လုပ်ပြီးနိုင်စာမရှိဘူးလို့ပဲကျွန်တော်ဒီလိုမြင်တာပေါ့
ဒေသခံတွေအနေနဲ့ကြောက်မီးတွေးစက်ယုံရဲ့ဘေးထွက်ဆိုးကျိုးတွေဟာဒေသခံတွေကိုထိခိုက်နစ်နာစေတဲ့အတွက်စက်ယုံကိုမိမိတို့ဒေသမှာလုံးဝမဖြစ်စေချင်ဘူးလို့ရေးဒေသခံအမျိုးသမီးတဦးကပြောပါတယ်
ဒီလေယာဉ်ကြီးလေယာဉ်ပစ္စည်းနိုင်တယ်ကျဲမရေးနဲ့လည်းအများဆုံးထိခိုက်နိုင်တယ်ကျိုးစီကဆွတ်ပစ်တဲ့ရေပူတွေဟာဒီရေထဲဆင်းသွားတယ်ဆိုရင်ငှားတယ်လည်းဆင်းနိုင်တယ်ဒီရေလောက်သားတွေပြတ်လဲလုံလမဲဖြစ်နိုင်တယ်သူ့စီကထွက်လာတဲ့ဆိုးဆိုးတွေအားလုံးဒီကျမတို့ဒေတာခံတွေအားလုံးထိခိုက်နိုင်
စီမံကိန်းကို2016ခုနှစ်မှာစတင်အကောင့်ထဲပေါ်သွားမှာဖြစ်ပြီးတော့တိစောက်မှုကာလကို၄နှစ်ကနေ၆နှစ်အတွင်းအပြည့်တည်စောက်တွားဖို့ပြည်ထောင်စုအဆင့်အစိုးရနဲ့တိုယိုထိုင်းကုမ္ပဏီတို့သဘောတူလက်မှတ်ရေးထိုးထားကြပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ဝါပီသွေးစည်းညွညွရေးတက်မတော်ဌာနချုပ်ပန်ဆမ်းမြို့မှာတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးပွဲမှာဝါပီနယ်ကိုအတိမတ်ပြုထောက်ခံပေးဖို့ဝါတပ်ဖွဲ့ကောင်ဆောင်ပေါ့ယူချန်းကတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့ကောင်ဆောင်တွေကိုတောင်းဆိုလိုက်ပါတယ်ရခိုင်တက်မတော်နဲ့ဆက်ဆက်မှုရှိတယ်ဆိုပြီးမြမတက်မတော်ကဖမ်းဆီးထားတဲ့သူတွေထဲက18ဦးကိုရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါ။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာလည်းတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။